တော်တာရှင်များခင်ဗျာပြီးခဲ့တဲ့တစ်ပတ်ကတော့မြန်မာနိုင်ငံတဲကိုရန်ကုန်ဈေးကွက်ထဲအထိထိုင်းနိုင်ငံတော်ဟင်းသင်းဟင်းရွက်တွေနေစဉ်နဲ့အများအပြားဝင်ရောက်နေတယ်ဝင်တဲ့ပမာဏကလည်းတစ်နှစ်တက်တစ်နှစ်ပိုများလာနေတယ်ဒီလိုနဲ့ကြာရင်ပြည်တွင်းကစိုက်ပျိုးရေးသမားတွေရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်လာနိုင်တယ်ဆိုတဲ့အကြောင်းကိုတင်ပြခဲ့ပါတယ်ခုတစ်ပတ်မှာတော့အဲ့ဒါရဲ့နောက်ဆက်တွဲအဖြစ်ပြည်တွင်းမှာဟင်းသင်းဟင်းရွက်စိုက်ပျိုးထုတ်လုပ်မှုတိုးတက်လာဖို့ဘာတွေလုပ်ဖို့လိုတယ်ဆိုတဲ့အကြောင်းကိုထပ်လောင်းတင်ပြသွားမှာပါကနဦးအနေနဲ့ထိုင်းဟင်းသီးဟင်းရွက်တွေရဲ့အနေအထားကိုကြည့်ရင်မြန်မာပြည်အတွက်ဟင်းသီးဟင်းရွက်တွေတဲ့အရေးအသွေးပိုကောင်းပြီးအမြင်ပိုလှတော့ဝယ်သူတွေပိုကြိုက်ကြပါတယ်။ဒါပေမဲ့လို့ဈေးနှုန်းကတော့ပြောပလောက်အောင်ကွာခြားမှုမရှိပါဘူး။ကုန်စည်တပိတ်တာကိုကားကအပါဝင်တည်ယူပို့ဆောင်ရင်းစီကျပ်900 600အထိပေးပြီးမြောက်ပြည်လမ်းကြောင်းကနေရန်ကုန်အထိသွင်းလာကြတာပါ။အဲ့ဒီလောက်ဈေးကြီးတာတောင်မြန်မာပြည်အတွက်ဟင်းသီးဟင်းရွက်တွေနဲ့ဈေးနှုန်းချင်းမတိမ်မငြိမ်ရှင်ရောင်းနိုင်တဲ့အနေအထားပါ။အဓိကတော့ထုတ်လုပ်မှုစရိတ်တက်တာလို့ဈေးနှုန်းချိုသာစွာနဲ့ရောင်းနိုင်ကြတာပါ။ခြားတစ်ဖက်မှာတော့မြန်မာဟင်းသီးဟင်းရွက်တွေကထုတ်လုပ်မှုစရိတ်မြန်မာနေကြပါတယ်။အဓိကအကြောင်းတွေကတော့နံပါတ်1အနေနဲ့ထိုင်းနဲ့ရှင်မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းသုံးဓာတ်မြေဩဇာနဲ့ပိုးသတ်ဈေးနှုန်းတွေတိတိတတ်တာပုံမြင့်ပါတယ်။နိုင်ငံတကာသုံးနာမည်ရှိအမှတ်တံဆိပ်တွေဆိုရင်ထိုင်းမှာရောင်းတဲ့ဈေးရဲ့20ခွဲလောက်အထိရှိတယ်လို့မြန်မာနိုင်ငံတည်တည်ဝလံပန်းမန်နဲ့ဟင်းသီးဟင်းရွက်စိုက်ပျိုးထုတ်လုပ်ရောင်းချသူများအသင်းရဲ့တာဝန်ရှိသူတဦးကပြောပြပါတယ်။နံပါတ်2အချက်ကတော့မြန်မာနိုင်ငံကစိုက်ပျိုးရေးသမားအများစုအနေနဲ့အရင်းနှီးအတွက်အတိုးကြီးကြီးပေးပြီးချင်းငါလောက်ကင်နေကြရတာပါဒီကိစ္စကစိုက်ပျိုးထုတ်လုပ်မှုဈေးကိုအကြီးအကျယ်မြင့်တက်စေတဲ့ကိစ္စပါနံပါတ်3အချက်ကတော့မြန်မာနိုင်ငံမှာစိုက်ကွင်းတွေတဲ့အထိလျှက်စစ်မီရတယ်ဆိုတာမရှိသလောက်ပါဆိုတော့စိုက်ကင်းတွေကိုရေးတင်ရင်ဒီဇယ်စီနဲ့မောင်းပြီးတင်ရပါတယ်ဟင်းသီးဟင်းရွက်ဆိုတာကစစိုက်တဲ့အချိန်ကနေကူးဆွတ်တဲ့အထိရေအမြဲလိုနေတာဆိုတော့ဇယိတ်ကတော်တော်ထောင်းပါတယ်အခုတင်ပြခဲ့တာတွေကမြန်မာဟင်းသီးဟင်းရွက်တွေရဲ့ပင်ရင်းထုတ်လုပ်မှုဈေးကိုကြီးမြင့်စေတဲ့အဓိကနဲ့အခြေခံအချက်တွေပါအဲ့ဒီလိုထုတ်လုပ်မှုဈေးကိုကြီးမြင့်စေတဲ့အခြေခံအကြောင်းရင်းတွေအပြင်ဈေးကဖွံ့ဖြိုးရေးကိုအဟံအတားဖြစ်စေတဲ့ဒီပြင်အကြောင်းတွေကလည်းတော်တော်များများရှိနေပါသေးတယ်လမ်းပန်းဆက်သွယ်ရေးခက်ခဲတာတွေစိုက်ကင်းကနေဈေးကွက်ရှိရာမြို့ပြတွေစီကုန်ပစ္စည်းတွေကိုတည်ယူပို့ဆောင်ရတဲ့ဈေးစခါတွေကသူများနိုင်ငံတွေတက်ကြီးမြင့်တာတွေဟင်းသီးဟင်းရွက်တွေကိုရေရှည်ခံအောင်ထားတဲ့အေးကန်းတူလောင်ယုံတွေမရှိသလောက်ရှားပါတာတွေစသဖြင့်အချက်တွေတော်တော်များများရှိပါတယ်ဆက်လက်ပြီးဆွေးနွေးတင်ပြလိုတာကမြမဟင်းသီးဟင်းရွက်တွေထိုင်းကဝင်လာတဲ့ဟင်းသီးဟင်းရွက်တွေရဲ့ဈေးကွက်လူခံနေရတာကိုဘယ်လိုဖြေရှင်းကြမလဲဆိုတဲ့အပိုင်းမှာဒီကိစ္စကိုဖြေရှင်းတဲ့နေရာမှာထိုင်းကဝင်နေတဲ့ဟင်းသီးဟင်းရွက်တွေကိုပိတ်ဆို့ပစ်တဲ့နီလန်းကိုတော့မရွေးတင်ပါဘူးဘာဖြစ်လို့လဲဆိုရင်ဒီနီးကနောက်ဆုံးမှကုန်စည်နှုန်းတက်တယ်ဆိုတဲ့ရလက်ကိုပဲအဖက်တင်စေပါလိမ့်မယ်ကနဦးအနေနဲ့မြမဟင်းသီးဟင်းရွက်တွေရဲ့ပင်ရင်းထုတ်လုပ်မှုဇယိတ်ကိုကြီးမြင့်စေတဲ့အချက်တွေထဲကဖြည့်ရှင်းဖို့အလွယ်ကူဆုံးအချက်ကိုစမှတ်အဖြစ်စတင်ကင်တွယ်ဖြည့်ရှင်းဖို့လိုပါတယ်မြမဟင်းသီးဟင်းရွက်တွေကိုထုတ်လုပ်မှုဇယိတ်မြင့်မားစေတဲ့ဓာတ်မြေဩဇာနဲ့ပိုသက်စေဈေးနှုန်းကြီးမြင့်မှုအတိုးကြီးချင်းဝင်နဲ့ရင်းနှီးလောက်ကင်နေရမှုရေတင်မှုအတွက်လောင်စာဆီသုံးစွဲနေရမှုဆိုတဲ့အချက်၃ချက်ကိုကြည့်ပါမြန်မာနိုင်ငံရဲ့လက်ရှိအနေအထားအရဟင်းသီးဟင်းရွက်စိုက်တဲ့သူတွေကိုအတိုးနဲ့ချင်းဝင်ပေးဖို့ဆိုတာတော်တော်ကိုအချိန်ယူရအောင်မှဖြစ်ပါတယ်စိုက်ကွင်းတွေဒီအထိလျှက်စစ်မီရောက်ဖို့ဆိုတာကတော့ပိုလို့တောင်ဝင်းနေတဲ့အနေထားပါဒါပေမဲ့ဓာတ်မြေဩဇာနဲ့ပိုးသက်ဆေးတွေဈေးကြီးနေတာကတော့အရန်ကြီးခက်ခက်ခဲခဲမဟုတ်ဘဲနဲ့ဖြည့်ရှင်းလို့ရနိုင်တဲ့ကိစ္စပါမြန်မာနိုင်ငံတည်တည်ဝလံပန်းမန်နဲ့ဟင်းသီးဟင်းရွက်တင်ပို့ရောင်းချသူများအသင်းကတာဝန်ရှိသူတို့ရဲ့ပြောကြားချက်အရမြန်မာနိုင်ငံတဲကိုတင်သွင်းဖြန့်ဖြူးခွင့်ရဖို့အတွက်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနစီမှာခွင့်ပြုချက်ကိုတန်းစီစောင့်နေရတဲ့ပိုးသက်ဆေးအမျိုးအစားယာနဲ့ချီပြီးရှိနေပါတယ်အဲ့ဒါတွေရဲ့တင်သွင်းဖြန့်ဖြူးခွင့်ကိုဖြစ်တင်တာတဲ့မကြံ့ကြစေပဲလျင်မြန်အောင်ဆောင်ရွက်ပေးလိုက်ရင်ဈေးနှုန်းတွေအတိုင်းအတာတစ်ခုထိကျိန်းသေးပေါက်ကျသွားလိမ့်မယ်လို့ဈေးကွက်ကြောင်းကျင်သူတွေကတွက်ဆထားပါတယ်ဒါဆိုရင်ဟင်းသီးဟင်းရွက်ထုတ်လုပ်မှုဈေးကလည်းချက်ချင်းကိုညှော်နှဲသွားပါလိမ့်မယ်မြန်မာပြည်အတွက်ဟင်းသီးဟင်းရွက်တွေကိုလက်ရှိထက်ချိုသာတဲ့ဈေးနှုန်းနဲ့ရောင်းချလာနိုင်ပါလိမ့်မယ်အကျိုးဆက်အဖြစ်ထိုင်းဟင်းသီးဟင်းရွက်တွေရဲ့ဈေးကွက်လူယူခံနေရတာကနေရောပါလာပါလိမ့်မယ်တမျိုးစားနဲ့ပိုးသက်စင်းနှုံးနဲ့ကြာစင်းသွားယုံနဲ့တော့ပြည်တွင်းဟင်းသီးဟင်းရွက်တွေဈေးနှုန်းအရန်ကြီးတော့ကျမသွားနိုင်သေးဘူးဆိုပေမဲ့ဒီချက်ကပြဿနာဖြေရှင်းအတွက်ထိရောက်တဲ့အဆပြုခြင်းဖြစ်ပါလိမ့်မယ်။ဒါပြီးရင်တော့ကိုယ်နိုင်ငံရဲ့စိုက်ပျိုးရေးမူဝါဒကစံစဘာဦးစားပေးလားဒါမှမဟုတ်ဈေးကွက်လားလာကောင်းတဲ့သီးနှံအမဲတွေကိုတိုးတက်အောင်လုပ်ရည်လားဆိုတာကိုပြက်ပြက်သားသားချမှတ်ပါ။ဒီနေရာမှာအစိုးရအနေနဲ့တတိပြုမိစေလိုတဲ့အချက်ကပြည်ရင်းထုတ်ဆန်အတွက်ပြည်ပဈေးကွက်ကိုရဖို့အသေးအတန်ကြိုးပမ်းနေချိန်မှာကို့ပြည်ရင်းထဲကိုပြည်ပကဟင်းသီးဟင်းရွက်တွေဘလောက်တောင်ပြန်ဝင်နေပြီလဲဆိုတဲ့အချက်ပါနေကုန်းချုပ်အနေနဲ့ပြောလိုတာကကို့နိုင်ငံရဲ့စိုက်ပျိုးရေးမူဝါဒအပေါ်မူတည်ပြီးတော့ဟင်းသီးဟင်းရွက်စိုက်ပျိုးထုတ်လုပ်မှုတိုးတက်ရေးအတွက်လိုအပ်တဲ့အခြေခံအဆောက်အုံတွေကိုရေရိုရေရှည်စီမံချက်တွေချမှတ်ပြီးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်သွားဖို့လိုပါကြောင်းအကြံပြုတင်ပြလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ
်